Welcome to the Voice of America in Burmese.
ကျမရှင်လန်းကြပါစေ VOA အမေရိကန်တန်မြန်မာပိုင်းရဲ့2018ခုအော်တိုဝါလာ2ရက်အင်္ဂါနေ့မနက်ခင်းအတန်းလွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့လိုင်းလိုမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကြောင်လွင့်မှအခုမနက်ပိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူကြီးညာပေးမှာပါအမေရိကန်ပြည်ထောင်စုကအိန္ဒိယကနေဒါနဲ့မက္ဆီကိုနိုင်ငံတွေနဲ့ရရှိခဲ့တဲ့သဘောတူညီချက်အသစ်ဟာကမ္ဘာပေါ်ကကုန်သွယ်သဘောတူညီချက်တွေထဲမှာအကြီးဆုံးနဲ့အကောင်းဆုံးဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။အိန္ဒိယနိုင်ငံတွင်ရောက်နေတဲ့ရိုဟင်ဂျာတွေရဲ့လက်ပေါ်ရအပါအဝင်ကိုယ်ရေးအချက်လက်တွေကိုကောက်ယူပြီးတော့တင်ပြဖို့အတွက်ပြည်내အားလုံးကိုဗဟုအစိုးရကညွှန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ
ဟုတ်ပါပြီခင်ဗျာအဲ့လိုသတင်းတွေပြီးနားဆင်ကြရမယ့်အထက်မှာဆိုရင
် The crimes against humanity committed against the Rohingya of Myanmar including the systematic
အဲ့ဒါကတော့ Rohingya တွေကိုနှိမ်နှင်းမှုနဲ့ပတ်သက်တဲ့သူတွေကိုအရေးယူဖို့ကုလသမဂ္ဂဆိုင်ရာကနေဒါတမကဒရညီလာကမှတိုက်တွန်းနေတာပါဒီအကြောင်းပြေဆုံးအပြင်ဒီတရုတ်နဲ့လှုပ်ဆောင်နေတဲ့ကြောက်ဖြူရေနဲ့စီမံကိန်းကိုအသေးချာပြန်ပြီးတော့သုံးသပ်ဖို့စီးပွားရေးနဲ့နိုင်ငံရေးပညာရှင်တွေကတိုက်တွန်းနေတဲ့အကြောင်းအေယော်ဒီမြစ်ဆုံစီမံကိန်းကိုလုံးဝရပ်တန့်ဖို့ဒေသခံတွေကတောင်းဆိုနေကြတဲ့အကြောင်းဆရာတွေကိုနားဆင်ရမှာပါနောက်ပိုင်းမှာဆိုလို့ရှိရင်လည်းအပတ်စဉ်စီးပွားရေးနဲ့သုတ္တဆောင်နေအမေရိကန်တခွင်စီစဉ်တွေကိုသားဆင်ရောက်ပို့ရှိပါတယ်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝန်းနိုင်တို့ပြောပြကြပါလိမ့်မယ
်အမေရိကန်ပြည်ထောင်စုကအိန္ဒိယကနေဒါနဲ့မက္ဆီကိုနဲ့ကုန်သွယ်ရေးစာချုပ်အသစ်ချုပ်ဆိုဖို့ရတဲ့သဘောတူညီချက်ဟာကမ္ဘာပေါ်ကကုန်သွယ်ရေးသဘောတူညီချက်တွေထဲမှာအကြီးဆုံးနဲ့အကောင်းဆုံးဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့သူ့အစိုးရအဖွဲ့ဝင်တွေကပြောပါတယ်အခုရတဲ့တမိုင်းဝင်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနဲ့မြောက်အမေရိကတိုက်တဲ့ငွေနဲ့အလုပ်ကိုင်တွေလှိမ့်ပြီးဝင်လာစေမယ်လို့သမ္မတထရမ့်ကโจเดนฮอกกิ้งထုတ်လိုက်ပါတယ်။ဒါဟာနှစ်ပေါင်းအစ်စ်လောက်ကျင့်သုံးခဲ့တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် NAFTA ကိုအစားထိုးတဲ့စာချုပ်အသစ်ပါ။သမ္မတအင်ဗျူနှင်းစီဥယျာဉ်မှာသမ္မတထရမ့်မင်းကွန်းပြောရမှာ NAFTA နေရာမှာအစားထိုးမဲ့ American, Mexico, Canada သဘောတူညီချက် USMCA ဟာအလုံးအတွက်သိက္ခာကောင်းမွန်တဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့ပြောပါတယ်။နှစ်စဉ်ကုန်သွယ်မှုပမာဏ American Dollar 1.2 trillion လောက်ရှိမဲ့သဘောတူညီချက်ဟာအပြန်အလှန်မျှတမှုရှိစေပုံမှာအခြေခံထားကြောင်းသမ္မတကပြောပါတယ်။မက္ကဆီကိုသမ္မတကဒီသဘောတူညီချက်ကနေမြောက်အမေရိကတိုက်ကိုကမ္ဘာပေါ်မှာစီးပွားရေးအရှင်ပြိုင်မှုအများဆုံးဒေသတစ်ခုဖြစ်လာစေတယ်လို့သူ့ Twitter မှာရေးတယ်လို့ကနေဒါသမ္မတကလည်းဒီသဘောတူညီချက်ကနေတုံးနိုင်ငံမိတ်ဆွေဖြစ်မှုပိုခိုင်မာစေတဲ့အပြင်မြောက်အမေရိကတိုက်နေပြည်သူအလုံးအတွက်အကျိုးရှိမယ်လို့သူ့ Twitter မှာရေးပါတယ်
။ဘိုတရားရုံးချုပ်တရားသူကြီးဖြစ်ခန့်အရေးအမည်စင်းတွင်တင်ခံထားရသူ Brett Kavanaugh အနေနဲ့လိမ္မိုင်ဆိုင်ရာစော်ကားမှုစ조사ခဲ့တယ်ဆိုတဲ့ဆွဆွချက်အပါအဝင်သူ့ရဲ့နောက်ကျောင်းကိစ္စတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာသတ်မှတ်ထားတဲ့သတင်းပတ်တစ်ပတ်အတွင်းပြည့်စုံမယ်ဆိုရင် FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအနေနဲ့အကန့်အသတ်မရှိစုံစမ်းစစ်ဆေးပိုင်ခွင့်ရှိကြောင်းသမ္မတအင်ဂျီရောကပြောပါတယ်။ Kavanaugh နဲ့ဆိုင်တဲ့စုံစမ်းစစ်ဆေးပိုင်ခွင့်အတိုင်းအတာကိုအင်ဂျီရောကကန့်သတ်ထားကောင်းကန့်သတ်ထားနိုင်တယ်ဆိုတော့ဒီမိုကရက်ပါတီဝင်တွေရဲ့ဝေဖန်ပြောဆိုမှုတွေထွက်လာပြီးမှအင်ဂျီရောရဲ့ညွှန်ကြားချက်ထွက်လာတာပါ။သူတို့နှစ်ဦးအထက်တန်းကျောင်းသားဘဝ1982ခုနှစ်အတွင်း Kavanaugh ကသူ့ကိုလိမ္မိုင်ဆိုင်ရာစော်ကားဖို့ကြိုးစားခဲ့ကြောင်း Christine Bresley Ford ကပြီးခဲ့တဲ့သတင်းပတ်အတွင်းအထက်လွှတ်တော်ဥပဒေရေးရာကော်မတီရှေ့မှာထွက်ဆိုခဲ့ပါတယ်။ Kavanaugh ကတော့သူ့အနေနဲ့အဲ့ဒီလိုလှုပ်ဆောင်ခဲ့ခြင်းမရှိကြောင်းကော်မတီရှေ့မှာပဲဒေါသနဲ့ပြန်လည်ထွက်ဆိုခဲ့ပါတယ်။တခြားအမျိုးသမီးတို့ကလည်းသူ့ပေါ် Kavanaugh ကလိမ္မိုင်းဆိုင်ရာစော်ကားဖို့ကြိုးပမ်းခဲ့ကြောင်းဆွဆဲထားကြပါတယ်
။ American ကဝေးဝင်ကြီး Jim Mattis နဲ့တရဲ့တရုတ်ခီးစင်ကိုဖျက်သိမ်းလိုက်ကြောင်းပန်ဒကန်အမေရိကန်စစ်ဌာနချုပ်ကကြေညာပါတယ်။ဒါဟာတရုတ်ကာကွယ်ဝင်ကြီးဘက်ကအဆင်မပြေတာကြောင့်ဖြစ်ကြောင်းကာကွယ်ဦးစီးဌာနအရာရှိကြီးတူက VOA ကိုတင်းလာနေမှာပြောပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးတင်းဝင်ကြေညာထားတာတော့မရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်ကုန်မှာဘိုးချုပ်ကြီးဝေဖန်ဟီနဲ့လုံခြုံရေးကိစ္စဆွေးနွေးအစီအစဉ်တွေလုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်မှာအခုလိုဖျက်သိမ်းမှုဆုံးဖြတ်တာဖြစ်ကြောင်းကာကွယ်ဌာနအရာရှိကပြောပါတယ်။ Rhode Island ပြည်နယ်မှာ Newport မှာတွေ့ဆုံမှုစီစဉ်ထားတာကိုပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်ရဲ့အကြီးအကဲဒုတိယရဲတပ်ဘိုးချုပ်ကြီးရှန်ဂျွန်လင်းကဖျက်သိမ်းခဲ့တယ်လို့ American USS Warp စစ်သင်္ဘောဟောင်ကောင်စစ်ကမ်းကပ်ခွင့်အငင်းပယ်ခံခဲ့ရပြီးတဲ့နောက်မှာအခုလိုကာကွယ်ဝင်ကြီးတွေရဲ့တွေ့ဆုံပွဲကိုဖျက်သိမ်းခဲ့တာဖြစ်ပါတယ်
။လာမယ့်နှစ်အတွင်း American ပြည်ထောင်စုကိုဝင်ရောက်ခွင့်ပြုမယ်ဒုက္ခသည်အရေးအတွက်သတ်မှတ်ပေးရမယ်ကန့်သတ်ရဲ့အတွင်းသမ္မတဒေါ်နယ်ထရမ့်အစိုးရကအချိန်မီတင်ပြနိုင်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ပုံမှန်အဖြစ်တနစ်တာအတွင်းဒုက္ခသည်အရေးအတွက်ဘ ဘလောက်အထိအများဆုံးလက်ခံမယ်ဆိုတဲ့ညှိနှိုင်းတိုင်ပင်မှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်သမရရဲ့ဆုံးဖြတ်ချက်တို့ကိုအောက်တိုဘာလ1ရက်နေ့မှာတင်သွင်းရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကအီးမေးလ်ကတစ်ဆင့် VOA ကိုပြောပါတယ်။ဒီကတည်းကမှာတော့သမရရဲ့ဆုံးဖြတ်ချက်နောက်ကျပြီးမှထုတ်ပြန်လေးရှိတယ်လို့ဆိုပါတယ်။အခုလိုပြစ်သွားတဲ့အတွက်ဒုက္ခတွေတွေနဲ့ဆိုင်တဲ့အစိုးရရဲ့လှုပ်ဆောင်မှုတွေတည်တည်တသာပြောင်းလဲသွားမယ်လို့မယူဆကြောင်းလဲနိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါတယ်။ကန့်တရဲ့ဘလောက်အထိရွှေဆိုင်ထားတယ်လဲဆိုတဲ့မေးခွန်းကိုတော့နိုင်ငံခြားရေးဌာနကဖြေကြားခဲ့ရင်မရှိပါဘူး။လာမယ့်2019ခုနှစ်ဘာနာနှစ်အတွက်ဒုက္ခတဲ့အရေးအတွက်3000ပဲလက်ခံမယ်လို့သမ္မတထရမ့်အစိုးရကအစောပိုင်းမှာပြောထားပြီးဖြစ်တာကြောင့်ဒါဟာဒုက္ခတဲ့လက်ခံမယ့်အရေးအတွက်အ ਨੇ ဆုံးလဲဖြစ်ပါတယ်။သမ္မတကဒုက္ခတဲ့လက်ခံမယ့်အရေးအတွက်နောက်ဆုံးစည်းရုံးကိုမကြီးညာခင်အောက်လွတ်တော်နဲ့အရင်ညှိနှိုင်းရမှာဖြစ်ပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံတွင်ရောက်နေတဲ့ Ranger ရဲ့ Biometric လက်ပုရဲ့အပါဝင်ကိုရဲ့ချက်လက်တွေကိုကောက်ယူပြီးဗဟိုအစုအထံတင်ပြချဖို့အတွက်ပြည်နယ်အလုံးကိုညှင်ကြားချက်တွေထုတ်ပြန်ထားကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီး Rajnath Singh ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တင်ပြလာတဲ့အချက်လက်တွေကိုစုဆောင်းပြီးတဲ့နောက်မှာဘလို့လှုပ်ဆောင်တင်တယ်ဆိုတာကိုမြန်မာအစုအနဲ့တန်တမာရေးလမ်းကြောင်းကနေဆွေးနွေးသွားမယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံအရှိမြောက်ဒေသကနေကာရလာပြည်နယ်တဲကိုမြေထားနဲ့ Ranger တွေတောင်းနေကြောင်းအိန္ဒိယမြေထားလုံခြုံရေးတပ်ဖွဲ့ RPF ကပြည်ရဲ့သတင်းပတ်တွင်သတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုကိုယ့်ရဲ့အချက်လက်တွေစုဆောင်းဖို့အတွက်ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ကြောင်းအနောက်ဘင်္ဂလားပြည်နယ်ကယ်ကတာမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြည်ထောင်စုဝန်ကြီးကပြောကြားလိုက်တာဖြစ်ပါတယ်။ Ranger ရင်းနဲ့ပတ်သက်ပြီးစိုးရိမ်မှုရှိနေတဲ့ပြည်နယ်တချို့ကအဆင့်မြင့်အရာရှိကြီးတွေအပါအဝင်ဗဟိုအစိုးရပြည်ထောင်စုအနောက်ဘင်္ဂလားပြည်နယ်ဝန်ကြီးချုပ်မမတာဘနာကြီးကဥဆောင်ပြီးတော့ဆွေးနွေးပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။ Ranger တွေနဲ့ဆိုင်တဲ့လုံခြုံရေးစိုးရိမ်မှုတွေထွက်ပေါ်နေတာကိုသူ့အနေနဲ့နားလည်သဘောပေါက်ကြောင်းလဲပြည်ထောင်စုဝန်ကြီးကပြောပါတယ်။ Ranger ဒုက္ခတဲ့မိသားစုတွေဟာအတုလိုက်ရထားနဲ့သူတို့ပြည်နယ်တွေဘက်ကိုဥတီပြီးတော့သွားနေကြကြောင်း RPF အဖွဲ့ကအိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်ကိုသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ Ranger တွေကအရှိမျောက်ပြည်နယ်ဖြစ်တဲ့အာတန်းနဲ့အရှိပိုင်းပြည်နယ်ဖြစ်တဲ့အနောက်ဘင်္ဂလားပြည်နယ်တို့ကနေကာရလာနဲ့တမယ်နာရူပြည်နယ်တွေကိုဥတီပြီးသွားနေတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံတွင်းက UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးမှာမှတ်ပုံတင်ထားတဲ့ Ranger ဒုက္ခသည်က14,000လောက်ရှိနေမယ်လို့ခန့်မှန်းပြီးတခြား4,000လောက်ဟာလည်းတရားမဝင်နေထိုင်နေတယ်လို့ဆိုပါတယ်
။ဇန်နဝါရီလတုန်းကဗုဒ္ဓဂါယာအနီးမှာဖောက်ခွဲဖို့ကြံစီမှုနဲ့ဆက်နွယ်နေသူနှစ်ဦးကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးအရေးယူလိုက်ပြီးဖြစ်ပါတယ်။သူတို့တွေဟာမြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာတွေဟာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာတွေနဲ့သွေးစည်ညီညွတ်ကြောင်ပြသတဲ့အနေနဲ့ရောအိန္ဒိယအစိုးရကိုဆန့်ကျင်တဲ့အနေနဲ့ရောအဲ့ဒီလိုဘုံဖောက်ခွဲဖို့စီစဉ်ခဲ့တာလို့အိန္ဒိယအမျိုးသားထောက်လှမ်းရေးအဖွဲ့ NIA ကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကတိဘက်ဖုန်တော်ကြီးဒလိုင်းလာမဟောကြားမဲ့တရားနာဖို့အတွက်လူအများအပြားစုဝေးနေကြတဲ့အချိန်ဗုဒ္ဓဂါယာဇေဒီတော်အနီးကမိဖို့ကြောင့်တစ်ခုအတွင်းပောက်ကွဲမှုအချိန်မပြင်းလာတဲ့ဖောက်ခွဲရေးပစ္စည်းတစ်ခုတွေ့ရှိခဲ့ကြောင်းလူတွေ့ရှိခဲ့တာကြောင့်လူတွေရုံးရင်းဆန့်ခတ်ပြေးထွက်ပြေးခဲ့ကြပါတယ်။အဲ့ဒီဘုံဟာဖုန်တော်ကြီးဒလိုင်းလာမနဲ့ဘီဟာပြည်နယ်အုပ်ချုပ်ရေးမှုတို့ဗုဒ္ဓဂါယာဇေဒီတော်ဝင်းတဲရောက်လာတဲ့အချိန်မှာပောက်ကွဲဖို့အတွက်စီစဉ်ထားတာလို့ NIA ကပြောပါတယ်။သူတို့ရဲ့ယူရချက်ဟာမြန်မာအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့ရိုဟင်ဂျာတွေနဲ့သွေးစည်ညီညွတ်ကြောင်ပြသဖို့လူတွေတေးကျပျက်စီးစေဖို့နဲ့အိန္ဒိယအစိုးရကိုစစ်ပွဲဆင်နွှဲဖို့တို့အတွက်ဖြစ်ကြောင်းအိန္ဒိယထောက်လှမ်းရေးအဖွဲ့ကပြောပါတယ်။ Jamaat ul Mujahideen ဆိုတဲ့ဘင်္ဂလားဒေ့ရှ်အစိုးရစိုက်အစ္စလာမစ်အကြမ်းဖက်အဖွဲ့ကထိတ်တန့်ခေါင်းဆောင်2ဦးကိုနအူအပါအဝင်ဒီကိစ္စနဲ့ဆက်နွယ်နေသူ9ဦးကိုအိန္ဒိယထောက်လှမ်းရေးအဖွဲ့ကဖမ်းဆီးထားပြီးဖြစ်ပါတယ်
။မြန်မာနိုင်ငံကိုလာရောက်တဲ့ဂျပန်နဲ့တောင်ကိုရီးယားခီးသွားဧည့်သည်တွေအတွက်တစ်နှစ်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးသားမှာဖြစ်ကြောင်းမြန်မာဆွေအကြေညာချက်ဟာမြန်မာနိုင်ငံတွင်နိုင်ငံခြားခီးသွားတွေပို့ပြီးလာရောက်စေဖို့အတွက်ဆွဲဆောင်နိုင်မယ်လို့ဂျပန်သတင်းတွေမှာဖော်ပြပါတယ်။ဗီဇာကင်းလွတ်ခွင့်ထုတ်ပေးမဲ့လေဆိပ်တွေကတော့နေပြည်တော်ရန်ကုန်မန္တလေးလေဆိပ်တွေဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်ခီး3ခုမှလည်းရယူနိုင်တယ်လို့ဆိုပါတယ်။ဒီအစီအစဉ်ရဲ့ခီးသွားဧည့်သည်တွေဟာရက်ပေါင်း30ထိနေခွင့်ရမှာဖြစ်ပေမဲ့ရက်ထက်တိုးခွင့်တော့မရှိပါဘူး။ဗီဇာလျှောက်သူဒီအနေနဲ့အရင်တုန်းကဒေါ်လာ1000ရှိချောင်းပြတ်တာပြီးအပြန်လည်လက်မှတ်ပြနိုင်ရင်ဗီဇာကင်းလို့ခွင့်ပေးဖို့မြန်မာအစိုးရကစီစဉ်ထားပေမဲ့ခီးသားဧည့်သည်တွေအနေနဲ့ငွေသားတဲ့ credit card ပြရိကန်ဆောင်နေရှိတာမို့ဒီစီစဉ်ကိုဖျက်လိုက်ပုံရပါတယ်
။အင်ဒိုနီးရှားနိုင်ငံကငလျင်နဲ့ဆူနာမီရေလိုက်တာခံခဲ့ရတဲ့ဆူလာဝက်စီကျွန်းအလယ်ပိုင်းဒေသ ကဆန္ဒမှုဆိုင်ရာလုပ်ငန်းတွေအတွက်နိုင်ငံတကာအရေးပေါ်အကူအညီတွေကိုလက်ခံဖို့သမ္မတဂျိုကိုဝီဒိုဒိုကခွင့်ပြုလိုက်ပြီဖြစ်ပါတယ်ဆလဝစီကျွန်းဟာပြီးခဲ့တဲ့တောက်ကြနေ့ကငလျင်နဲ့အဲ့ဒီရဲ့နောက်ဆက်တွဲဆူနာမီရေလိုင်းတာတွေကိုခံခဲ့ရပြီးလူပေါင်း844ဦးသေဆုံးခဲ့ပြီဖြစ်ပါတယ် Direct from Washington The
Voice of America နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝနိုင်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုနားဆင်ရပါတော့မယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဘက်ကစုံစမ်းစစ်ဆေးအရေးယူဖို့ပြက်ကွက်နေတဲ့အကြောင်းကနေဒါနဲ့ဆွေဒင်နိုင်ငံတွေကကုလသမဂ္ဂထွေထွေညီလာခံမှာရှုတ်ချပြောဆိုခဲ့ကြပါတယ်နိုင်ငံတွင်းပြစ်ဒဏ်ကနေပြီးတော့ကင်းလွတ်ခွင့်ရနေတဲ့အစဉ်လာအဆုံးသက်ရေးလူသားတို့ပေါ်ကျွလွန်တဲ့ပြစ်မှုမှာတာဝန်ရှိသူတွေကို ICC ဒါမှမဟုတ်အခြားနိုင်ငံတကာတရားစီရင်တဲ့နည်းလမ်းတွေနဲ့အရေးယူနိုင်မှုနိုင်ငံတကာတိုင်းဝိုင်းကဆက်ပြီးတော့ကြိုးပမ်းသွားဖို့လဲသူတို့ကတိုက်တွန်းခဲ့ကြတာပါဒီအကြောင်းမတ်အင်ဂျင်နီကအပြည့်စုံပြောပြပါလိမ့်မယ
်တနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှဆက်လက်ကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကပြင်းထန်ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာကဘာရဲ့ငင်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်စေတဲ့ပုံရိပ်တွေဖြစ်ကနေဒါနဲ့ဆွီဒင်နိုင်ငံကိုယ်စားလှယ်တွေကဝေဖန်ပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်ပြည်ထောင်နဲ့ပတ်သက်လို့မြန်မာအစိုးရကိုယ်စားလှယ်နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကတော့တောက်ကြနေ့နောက်ပိုင်းကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းပြောကြားချိန်မှာကာကွယ်ပြောဆိုခဲ့တာပါ။ဒါအပြင်ရိုဟင်ဂျာတွေကိုစုလိုက်ပြုံလိုက်တင်းကျပ်မောင်းထုတ်ခဲ့မှုကိုတရားစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးကဆုံးဖြတ်ချက်ကိုမြန်မာဘက်ကပယ်ချထားကြောင်းနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုစီရင်ခံစားနဲ့ပတ်သက်လို့လည်းမြန်မာအစိုးရကလက်မခံကြောင်းပြောကြားခဲ့ပါတယ်မနေ့ကဆက်လက်ပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံမှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုဟာ genocide လူမျိုးတုံးတုတ်တင်ရှင်းလင်းမှုမြောက်ကြောင်းသတ်မှတ်ပြီးပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတင်ရေးကနေဒါလွှတ်တော်ကတောင်းဆိုထားကြောင်းကုလသမဂ္ဂဆိုင်ရာကနေဒါသံအမတ်ကြီး Mark Andre Blanchard ကအခုလိုသူ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် The crimes against humanity committed against the Rohingya of Myanmar including the systematic use of rape
မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ညှဉ်းပန်းနှိပ်စက်မှုအထင်အရမပြုကျင့်မှုကိုလက်နက်တပွဲစနစ်တကျအသုံးချမှုစတဲ့လူသားစုပေါ်မှာပြစ်မှုကျူးလွန်မှုတွေဟာလုံးဝလက်ခံနိုင်ပွဲမရှိပါဘူးဒီလိုပြစ်မှုကျူးလွန်သူတွေကို genocide လို့ခေါ်တဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုမြောက်ကြောင်းကနေဒါလွှတ်တော်ကတခဲနဲ့ထက်အတိမတ်ပြုခဲ့ပြီးတော့လုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးတင်ရေးထောက်ခံပေးဖို့တောင်းဆိုထားပါတယ်ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဒုက္ခအကြက်တဲမတရားမှုတွေကိုဝိုင်းဝန်းဖြေရှင်းပေးဖို့လိုအပ်နေပါတယ်
အလားတူကုလသမဂ္ဂဆိုင်ရာဆွီဒင်သံအမတ်ကြီး Olof Skoog ကလည်းနိုင်ငံတကာဥပဒေအောက်မှာအဆိုးရွားဆုံးပြစ်မှုကျူးလွန်မှုကြီးဖြစ်တဲ့ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုလုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်ကင်တွယ်နိုင်ခြင်းမရှိခဲ့ဘူးလို့မနေ့ကသူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။မြန်မာအစိုးရဘက်ကလည်းပြစ်မှုကျူးလွန်သူတွေကိုစုံစမ်းအရေးယူဖို့ရည်ရွယ်ချက်ရှိရှိပြက်ကွက်ခဲ့ကြောင်းနဲ့မြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေလွတ်ငြိမ်းခွင့်ရနေတာကိုအဆုံးသတ်ရေးနိုင်ငံတကာအတိုင်းအဝိုင်းမှာတာဝန်ရှိကြောင်းသူကအခုလိုပြောပါတယ်
။The suffering of the stateless Rohingya population of Myanmar continues. The UN fact-finding mission recently presented solid evidence of the gravity of the
atrocities. Myanmar ngama phit ni de Rohingya de ye akhet khe dukha de ha set pi shi ni ba de. Ma cha de kin ga be kulatamak a che le sha pwe yi a phwe ga ni Myanmar sit tat ye ji ma la de yet set chan chong mu de a paw tat de a thaut tha a khai ma ne a sin khan sa thauk pyan che ha nangan daga upri aw ma a so wa song ya zu chu lun mu de be phit ba de. Myanmar aswin ya ni ne pye mu chu lun tu de ko shong cha bo စုံစမ်းစစ်ဆေးအရေးယူဖို့ရွေကျက်ရှိရှိပြက်ကွက်ခဲ့တဲ့အတွက်ပြစ်ဒဏ်ကနေလွတ်ငင်းခွင့်ရှိနေတာကိုအဆုံးသတ်ရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေတာဝန်ယူဆောင်ရွက်ရမှာပါ
။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဆန္ဒအလျောက်လုံလုံခြုံခြုံနဲ့နေရက်ကိုပြန်နိုင်ရေးကိုဖီအာနန်ကော်မရှင်ရဲ့အကြံပေးချက်တွေကိုလက်တွေ့ကောင်းထည်ဖော်ဖို့နဲ့ထင်ထင်ရှားရှားဖြစ်နေတဲ့ပဋိပက္ခတွေအတွက်ယုံကြည်စိတ်ချရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုစူးစမ်းဆောင်ရွက်ဖို့စတဲ့ချက်တွေကိုလည်းဆွီဒင်သံအမတ်ကြီးကတိုက်တွန်းအကြံပြုပြောကြားခဲ့ပါတယ်။ ဒီတော့တွင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာအော်တိုဘာလ1ရက်နေ့ကနေ9ရက်နေ့အထိကျင်းပနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့69ချိန်မြောက်အထူးဆွေးနွေးပွဲအတွင်းမှာလဲအမေရိကန်နဲ့ဥရောပသမဂ္ဂတို့ကရိုဟင်ဂျာဒုက္ခသည်အရေးကိုအလေးပေးပြောဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒေါ်လာတန်380ကျော်ထောက်ပံ့ခဲ့ပြီးဖြစ်တယ်လို့လဲအမေရိကန်ကိုယ်စားလှယ်ကဆိုပါတယ်။ဒီဆွေးနွေးပွဲကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြမအစိုးရကိုယ်စားလှယ်ဖွဲ့လဲတက်ရောက်နေပါတယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေကိုဆောင်ရွက်ဒီနိုင်ငံတကာအဖွဲ့အစည်းတွေကဆောင်ရွက်ခဲ့ကြပါတယ်။အခုတော့နောက်တစ်ဆင့်တိုးပြီးတော့ဂျာကာလာအစီအမံအတွက်ကူညီထောက်ပံ့ရင်းနှီးမှုတွေလိုအပ်နေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောလိုက်ပါတယ်ဒုက္ခသည်တွေနေရပြန်ရေးမြမဆိုးရနဲ့သဘောတူထားတဲ့အတိုင်းကနဦးအဆင့်လေးလာဆန်းစစ်မှုတွေလုပ်နေပြီးတော့မကြခင်ဒုတိယအဆင့်ကိုစရတော့မယ်လို့လဲမြမဆိုးရကိုသတိပေးသွားပါတယ်ဒီအကြောင်းကိုသားညုံကပြောပြမှာပ
ါကဘာဟွားမှာရှိတဲ့ဒုက္ခသည်အကြက်တဲတွေအတွက်ဖြေထုတ်ရမှာနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူသားချင်းစာနာကူညီရေးပူးပေါင်းဆောင်ရွက်မှုတွေကဒုက္ခသည်တွေအတွက်ထိရောက်တဲ့အကူအညီဖြစ်စေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီက UNHCR ရဲ့နှစ်ပတ်လည်အမှုဆောင်စည်းဝေးအဖွဲ့မေးခွန်းမှာပြောဆိုသွားတာပါလူသားတွေရဲ့အသက်ကိုကယ်တင်ဖို့အတွက်လူသားချင်းစာနာကူညီရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာဘလောက်အရေးပါသလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်အကြက်တဲဖြစ်ကပြခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီးကဥပမာပေးပြီးတော့ထောက်ပြခဲ့ပါတယ်မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်မလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာ9သိန်းနီးပါးကိုဒေသခံတွေအကူအညီနိုင်ငံတကာရဲ့အကူအညီနဲ့ကုလသမဂ္ဂဘက်ကအရေးပေါ်တုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
The massive outflow of refugees into Bangladesh last year called for an all of UNHCR response.
ဒုက္ခသည်လုံရင်းလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မိနစ်တုံးကပြေးဝင်ခဲ့ရကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရေးပေါ်တုံ့ပြန်ကင်တွဲကူညီရေးတွေဆောင်ရွက်ခဲ့ရပါတယ်။ပြောလို့တော့မရတဲ့အခက်အခဲတွေစိတ်တန်ရတန်ချက်တွေရပ်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာလူတစ်ယောက်ဖြစ်အနေဆုံးလိုအပ်ချက်တွေတော့မရတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒေသခံတွေကစာနာကိယုနာစိအဖြစ်နဲ့ဒီဒုက္ခသည်တွေကိုကနဦးကူညီပေးကြပါတယ်။မတုံရသည်ဝင်လာတဲ့အတူဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူသားချင်းစာနာမှုကူညီမှုအဖွဲ့တွေပြည်တွင်းပြည်ပအစိုးရမှတဲ့အဖွဲ့အစည်းတွေဒုက္ခသည်တွေကိုယ်တိုင်နဲ့အတူအရေးပေါ်ပြင်ဆင်ဆောင်မှုတွေလုပ်ခဲ့ပါတယ်။ဒါဟာအတော့အောင်မြင်မှုရှိရလို့ဆိုရမှာပါ
။တစ်ချိန်တည်းမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးပြီးတော့ဒုတိယဆင့်ကိုအခုဆောင်ရွက်ရတော့မယ့်အနေအထားရောက်နေပြီလို့ဆိုပါတယ်။ဒါပေမဲ့လည်းဒီပြဿနာရဲ့အဖြစ်ကိုတကယ်ထုတ်ပေးရမယ့်သူကတော့မြန်မာအစိုးရအပေါ်မှာတည်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
။ But solutions to this crisis lie in Myanmar. Its root causes including entrenched discrimination.
ဒီရင်းကြအကျဉ်းတွေပတ်သက်လို့ဖြေကတော့မြန်မာနိုင်ငံပေါ်တည်နေပါတယ်။လူမျိုးရေးဘာသာရေးခွဲခြားဆက်ဆံရေးနိုင်ငံသားရပိုင်ခွင့်ငြင်းပယ်ခံရတာနဲ့တခြားဖွံ့ဖြိုးရေးနိုင်ငံမှုတွေဟာအဓိကအကြောင်းရင်းတွေဖြစ်ပြီးဒါကိုကန့်တွဲဖြေရှင်းရပါလိမ့်မယ်။မြန်မာဆွေရမှာဒီတာဝန်ရှိပါတယ
်ဒုက္ခသည်တွေနေရပြန်ရေးမစခင်ဂျာကာလာဖြစ်နေတော့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရောဒေသခံလူမှုအတိုင်းအဝိုင်းအတွက်ပါအခြေခံဖုံပြိုးမှုတွေဖြစ်စေမဲ့စီးပွားရေးအခွင့်အလမ်းတွေအပါအဝင်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂမင်းကြီးကဒီအဖွဲ့ဝင်နိုင်ငံတွေကိုသတိပေးပါတယ်ဒီအတွက်ကမ္ဘာပံနဲ့အာရှဖုံပြိုးရေးဘဏ်တွေရဲ့အကူအညီတွေကိုကျေးဇူးတင်တဲ့အကြောင်းဆိုပါတယ်ဒါပြင်ရိုဟင်ဂျာတွေကိုအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေလိုမျိုးဒုက္ခသည်တွေကိုလက်ခံကူညီသူတွေရဲ့အခန်းကဏ္ဍအရေးပါမှုကိုလည်းသူကထည့်သွင်းပြောသွားပါတယ်မြန်မာနိုင်ငံထဲမှာကြံ့နေခဲ့တဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့လည်းသူတို့ကိုဒေသအတွင်းမှာလွတ်လပ်စွာသွားလာခွင့်ပေးဖို့တိုက်တွန်းသွားပါတယ်နိုင်ငံတကာကရိုဟင်ဂျာလို့သုံးနေပေမဲ့မြန်မာဆွေရကတော့သူတို့ကိုဒီရခိုင်ပြည်နယ်တွင်းကမွတ်စလင်တွေလို့ပဲသုံးပါတယ်ဒါပြင်အာဏာပိုင်တွေအနေနဲ့ရခိုင်ထဲမှာဒီရှိကြံရှိနေတဲ့ဒီမွတ်စလင်တွေရဲ့လူညိုရင်းနဲ့စာဝတ်နေရေးအတွက်အကူအညီတွေပေးထားတယ်လို့လည်းမြန်မာဘက်ကဆိုပါတယ်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့အပိုင်းမှာတော့ကုလသမဂ္ဂကနဦးစမ်းစစ်လေးလာရေးအဖွဲ့လေးတွေအနေနဲ့ဒေသတွင်းသွားလာရေးအကန့်အသတ်တွေရှိတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပြီးမြန်မာဆွေဘက်ကတော့ဒီအဖွဲ့တွေကိုသူတို့လိုလလတ်နဲ့ဆောင်ရွက်ခွင့်ပေးထားတယ်လို့တုံ့ပြန်ထားပါတယ်အော်တိုဘာလ1ရက်နေ့ကနေပြီးတော့9ရက်နေ့ထိကျင်းပမယ့် UNHCR နှစ်ပတ်လည်အမှုဆောင်စည်းဝေးကိုမြန်မာနိုင်ငံအနေနဲ့တော့ဒီပြောင်းစုဝင်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်မယ်လို့သိရပါတယ်ခင်ဗျာ
။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးတော့မြန်မာဘက်ကတင်မဲ့အကျွေးရော့နေအောင်စီမံကိန်းပမာဏကိုရှော့ချနိုင်ခဲ့တယ်လို့တရုတ်နဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအချိုးအစအစ်စ်နဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နိုင်ခဲ့တာမို့ဒီနှစ်မကုန်ခင်မှာသဘောတူလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်။အမေရိကန်နိုင်ငံတော်မှ NAFTA လို့ခေါ်တဲ့စီးပွားရေးသဘောတူညီချက်ကိုကိုယ်နိုင်ငံအတွက်အကျိုးမရှိလို့ဖျက်သိမ်းနိုင်ခဲ့ပြီးတော့အသစ်ပြန်လည်ဆွေးနွေးတာမျိုး လောက်လာနိုင်တာကြောင့်ဒီမြန်မာဘက်ကလည်းတရုတ်နဲ့လက်တွဲလှုပ်ဆောင်တဲ့နေရာမှာစီးပွားရေးအရရေရှည်ကြိုးကိုကြည့်ပြီးတော့လှုပ်ဆောင်မှုပြပရောက်ဒီနိုင်ငံရေးနဲ့စီးပွားရေးပညာရှင်တွေကသုံးသပ်နေကြပါတယ်ဒီအကြောင်းဒေါက်ခင်မျိုးသက်ကပြောပြမှာပ
ါဒီအစိုးရလက်အောက်ခံစစ်တေအဖွဲ့နဲ့ NLD အစိုးရတို့ကြားကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းတည်ဆောက်ရေးမှာညှိနှိုင်းမှုအစ်စ်တွေကိုလုံနိုင်ပြီးမို့ဒီနှစ်မကုန်ခင်မှာသဘောတူစာချုပ်ချုပ်ဆိုနိုင်တော့မှာဖြစ်ကြောင်းမြန်မာအထူးစီးပွားရေးဆောင်ဆိုင်ရာဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့ကုသိုင်းဝန်ကြီးဦးသန့်မြင့်ပြောကြားချက်ကိုမြန်မာ Times မှာဖော်ပြထားပါတယ်။စီမံဘဏ္ဍာဒုတိယဝန်ကြီးဦးဆက်အောင်ကိုကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်နေခန့်ပြီးခဲ့တဲ့နောက်မှာကြောက်ဖြူရင်းနဲ့စိတ်ကန်းဖွံ့ဖြိုးရေးအစီအစဉ်နဲ့ပိုင်ဆိုင်မှုအချိုးအစားဆိုင်ရာသဘောတူညီချက်မူကြမ်းကိုဩဂုတ်လထဲမှာတင်သွင်းခဲ့တာဖြစ်ပါတယ်။အဆင့်၄ဆင့်ခွဲပြီးလှုပ်ဆောင်မဲ့စီမံကိန်းအတွက်ပထမအဆင့်မှာတင်မော၁၀ဆင်းအတွက်ဆောက်လုပ်မယ့်အစား၃ဆင်းလောက်အတွက်ပဲဆောက်လုပ်ဖို့ပြင်ဆင်မှုအပါအဝင်တည်ညှိနှိုင်းမှုတွေအရမူလကအမေရိကန်ဒေါ်လာ 9.2 ဘီလီယံကုန်ကျမယ့်အစား 1.3 ဘီလီယံလောက်ရှော့ချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ပိုင်ဆိုင်မှုအချိုးအစားမှာလည်းအရင်က85အချိုး15တာဝန်ယူတည်ဆောက်ဖို့အတွက်သဘောတူထားရကနေအခုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းနဲ့မြန်မာဘက်က30ရာခိုင်နှုန်းယူဖို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။အခုလိုသဘောတူညီမှုအစ်စ်ကိုရခဲ့ပေမဲ့စီမံကိန်းချစီးပွားရေးလှုပ်ဆောင်ရမှာကုနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့အတွက်ကုနိုင်ငံဘက်မှာ50ရာခိုင်နှုန်းထက်ပိုပြီးယူထားတယ်လို့အမေရိကန်နိုင်ငံမှာရောက်နေတဲ့စီးပွားရေးပညာရှင်ဦးကန်ထွန်းကမြင်ပါတယ
်။ 85% နဲ့ 70% ကိုသူတို့ short လိုက်တယ်ဆိုပေမဲ့ကြီးလိုက်လို့ရှိရင်အရင် 15 ရက်နေကျွန်တော် 30% ဆိုတော့ရုပ်ရည်ကြီးလိုက်22ရတဲ့သဘောမျိုးပေါ့လေ ratio တက်လာတယ်လို့ယူဆရပါမယ်ဒီလိုဟာမျိုးမှာကျွန်တော်သဘောဆိုရင် 51% လောက်ရတဲ့ကျွန်တော်ဘက်ကတော့အသာစီးယူတဲ့ကျွန်တော်နိုင်ငံကကိုယ့်နိုင်ငံမှာလာလုံမအောင်တင်းချက်ကကမ္ဘာပံကျွန်တော်လောက်တော့ရတယ်ကမ္ဘာပံတို့အေရှေ့ပံတို့ချင်းငွေအများကြီးယူပါတယ်ယူတိုင်းဘာတွေ့ရလဲဆိုတော့ rate of return ဆိုတာတွေ့ရပါတယ် internal rate of return ပေါ့လေအကျိုးမြတ်တွေ့တဲ့ဘဏ္ဍာရေးနည်းနဲ့စီးတဲ့အဲ့ဒါတွေ့တာလေတစ်ဖက်ကကုန်ကြမ်းမဲ့စိတ်တွေအကုန်ကိုစီချတစ်ဖက်ကရမယ့်အကျိုးတွေကိုငွေတန်ဖိုးနဲ့လောက်ပြီးတော့ ratio တွက်လိုက်တာပါအဲ့ဒါ positive ဖြစ်ရမယ် interest rate တွေတိုးရမယ်အဲ့ဒါမှသာလေ project တစ်ခုကအကျိုးမြတ်ရှိမယ်ဆိုလို့ဖြေရပ
ါဆရာဦးကန်ထွန်းနေနဲ့ဘလို့အကြံပေးခြင်းပါလဲဒီနှစ်ကောင်မှာသဘောတူစာချုပ်အတွက်ကိုလက်မှတ်ရေးထိုးကြမယ်ဆိုတော့လေ
ကျွန်တော်ကတော့အရင်ဆိုလို့မထိုးသင့်ဘူးတက်ကျွမ်းတဲ့အိမ်ဘာသာရေးပညာရဆက်စည်ရေးစီစီရေးတွေလောက်တင်တယ်စီစီရေးလောက်တယ်ဆိုတာကိုယ်နိုင်ငံအတွက်တကယ်အကျိုးရှိမှာလားအခုဒီမှာဗမာပြည်အကျိုးရှိမဲ့အကြောင်းအသိမပါဘူးတရုတ်အကျိုးရှိမဲ့အကြောင်းကြီးပဲလေဒါကအရင်ကစခဲ့လို့အချိန်တိုင်းတိုင်းငါတို့ဖြေပေးရမယ်ဆိုပြီးတော့အရင်ဆိုမလောက်တင်ပါဘူးကိုယ်နိုင်ငံအတွက်တကယ်အကျိုးရှိမှာလောက်တင်ပါတယ်မလောက်ရှင်တော့ဒါကိုဖြစ်တင်ပါတယ
်တရုတ်နဲ့အခုကကုံတော်ရဲ့ဒီကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့မဟုတ်ပါဘူးအခုမျက်စုံနဲ့စကားတွေပြောနေကြပါတယ
်
ဆိုတော့တရုတ်နဲ့စီးပွားရေးလုပ်တဲ့အခါမှာသူသတိထားတဲ့အချက်ကလေးတွေရောပြောပြပေးနိုင်မလား
အမေရိကန်လိုကမ္ဘာမှာချမ်းသာဆုံးနိုင်ငံတော်မှာကိုယ်နိုင်ငံအကျိုးမရှိတဲ့ကိစ္စတွေပြန်လဲတုံးတက်ပြီးတော့တရုတ်နဲ့ပြောလို့ပြန်ရတာတွေရှိတယ်အခုမက္ကဆီကိုနဲ့နာပတ်ထိုက်တွေပြန်ပြီးပြီးမနေညပဲကနေဒါနဲ့ပြန်ပြီးတော့လေဆိုအမေရိကန်လိုအကြီးအကဲနိုင်ငံတော်မှာကိုယ်တိုင်းပြည်အတွက်ကိုဦးစားပေးပြီးကြီးနေလုပ်နေကြတဲ့အတွက်ကျွန်တော်နိုင်ငံခေါင်းဆောင်နေရတဲ့အဲ့မူတိုင်းနဲ့လုပ်တင်တယ်ကိုယ်သဘောတူမှရတာကနှစ်ဦးသဘောတူတယ်ဆိုတာကိုမတူရင်သူဘာမှလုပ်လို့မရပါဘူးကိုကမတူဘူးမကြိုက်ဘူးပြောမှသူကပြန်စဉ်းစားမှာပါပဲနောက်တရုတ်အနေနဲ့ကတော့ကျွန်တော်ကတော့သိပြီးတော့စိတ်မချဘူးမယုံဘူးပေါ့လေအနောက်မှာဖက်ဖဲတွေပါတယ်ထက်တယ်မမိရောကျွန်တော်ကတော့ဘာနာမီးကြီးကပြန်စီစစ်ပါတိုင်းပြည်တကယ်ကောင်းမယ်ဆိုမှလုပ်ပါလို့ပဲအကြံပေးချင်ပါ
တရုတ်နဲ့လက်တွဲလှုပ်ဆောင်မှုဟာစီးပွားရေးစီမံကိန်းဖြစ်ပေမဲ့နိုင်ငံရေးအတွက်ပါထည့်သွင်းတွက်ချက်တင်တယ်လို့မြန်မာနိုင်ငံရေးဆန်းစစ်သူဒေါက်တာတင့်ဆွေကပြောပါတယ်
ကမ္ဘာနိုင်ငံမှာစီးပွားရေးရောဖွံ့ဖြိုးမှုရောသူ့ရဲ့မဟာဗျူဟာစီမံချက်ဖြစ်တဲ့ပိုလန်မကြီးအထက်ကလှုပ်တဲ့ကိစ္စတွေရောကိုနိုင်ငံရေးဘက်ကကြိမာသာလျင်ပြည်စုံပါလိမ့်မယ်နိုင်ငံရေးရကြည့်ရင်ပထမအဆုံးကြည့်ရမှာကျွန်တော်တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိစ္စဖြစ်ပါတယ်ဒီမနက်ကမှာအစိုးရတော်တော်များများအဆက်ဆက်ကမကြည့်ကြတာလဲပါတော့မားတွေရောလွန်တာတွေရောတော်တော်လုတ်ခဲ့ကြပြီဖြစ်ပါတယ်အဲ့တော့လက်ရှိ NLD အစိုးရအနေနဲ့တကယ်ကိုနိုင်ငံတကာကိစ္စတွေရောပြည်တွင်းစီးပွားရေးအခြေအနေတွေရောကဖိအားတွေတုံအားတွေများနေတဲ့အချိန်မှာဒီဟာကိုရည်ရှိကြည့်ချင်ရပါမလားလို့တော့ကျွန်တော်အနေငယ်တော့ဆိုရင်းနဲ့ခင်ဗျ
တိရီလင်ကနိုင်ငံမှာဟမ်ဘန်တိုတာစီမံကိန်းအတွက် တရုတ်စီကနေအမေရိကန်ဒေါ်လာ1ဘီလျံချီပြီးတိဆောက်ရကနေပြန်မဆက်နိုင်တဲ့အတွက်အခုအဲ့ဒီစိတ်ကန်းကို96နှစ်3ခွင့်တရုတ်ကိုပေးခဲ့ရတယ်လို့အဖြစ်မျိုးမရောက်စေဖို့အတွက်စီးပွားရေးပညာရှင်တွေကသတိပေးနေကြတာဖြစ်ပါတယ်
။အေယာဝတီမြစ်ဆုံစီမံကိန်းယာယီရဲ့ဆိုင်နဲ့9နှစ်ပြည့်တဲ့စက်တင်ဘာလ30ရက်နေ့တုန်းကဒေသခံတွေဟာဒီစီမံကိန်းလုံးဝရပ်ဆိုင်မှုအချိန်တန်ပြီလို့နှစ်ပတ်လည်လေးမှာထုတ်ဖော်ခဲ့ကြတယ်လို့စီမံကိန်းရပ်ဆိုင်ရေးဒီဘီလုံးကသဘောထားတွေဆန္ဒတွေကိုရယူပြီးတော့နိုင်ငံတော်သမ္မတကိုလည်းတင်ပြတော့ဖို့ပြင်ဆင်နေကြပါတယ်ဒီကြောင့် VOA သတင်းတော့ကိုမိုးစောပြောပြပါလိမ့်မယ
်ဟုတ်ကဲ့2009ခုနှစ်ကစတင်အကောင့်ထဲပေါ်ခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2012ခုနှစ်မှာသမ္မတဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းရပ်ဆိုင်းထားဖို့ဆုံးဖြတ်ခဲ့တာပါစက်တင်ဘာလ30ရက်နေ့မှာ9နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်စီမံကိန်းကြောင့်ပြောင်းရွှေ့ခံရတဲ့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာမြစ်ဆုံမှာစုတောင်းပွဲတရက်ကျင်းပပြီးဒီစီမံကိန်းကိုလုံးဝရပ်ဆိုင်းဖို့ဆန္ဒထုတ်ဖော်ခဲ့တယ်လို့စုတောင်းပွဲဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဦးတူးခေါင်ကအခုလိုပြောပါတယ
်ကျွန်တော်အချင်းတန်ပြီးဆိုပြီးတော့ခေါင်းစဉ်နဲ့ကျွန်တော်အခမ်းအနားကိုကျင်းပတာအခုဒီမြစ်ဆုံရဲ့ကစီမံကိန်းလုံးဝရပ်ဆိုင်းဖို့အချင်းတန်ပြီးဆိုတဲ့ခေါင်းစဉ်ရဲ့ချက်တစ်ပေါ့နော်ကျင်းပတာဒါကြောင့်လည်းဆိုတော့အခုကယာယီရပ်ဆိုင်တာခုနည်းဖြစ်သွားပြီအခုအချိန်မှာဆိုရင်အစိုးရနည်းနည်းလည်းစဉ်းစားဖို့အချိန်တန်ပြီဒီလူလူထုရဲ့သဘောထားဆန္ဒကိုရွေးချယ်မလားဒီလူမျိုးရဲ့သဘောထားဆန္ဒကိုရွေးချယ်မလားဆိုတာကလုံးဝပေါ့အချိန်တန်ပြီမနော်အစိုးရအနေနဲ့ဒီလူဒီလူလူထုရဲ့သဘောထားဆန္ဒကိုအခုတက်ရှိမကြည့်ဘူးလားပေါ့နော်ဒီရက်သားနဲ့ဒီလူချိန်ဆွဲနေမယ်ဆိုရင်ဒါကဒီလူလူထုကိုလက်စားရလဲရောက်ပါတယ်ပေါ့နော်အဲ့တော့အစိုးရအနေနဲ့ဒါလုံးဝတာဝန်ရှိပါတယ်ပေါ့
2015ရွေးကောက်ပွဲကာလကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်ကမြစ်ဆုံစီမံကိန်းစာချုပ်ကိုတည်ရရင်ပြည်သူကိုချပြမယ်လို့ပြောဆိုခဲ့ကြောင်းအစိုးရဖွဲ့ပြီးနောက်ပိုင်းမှာမြစ်ဆုံစီမံကိန်းဆိုင်ရာလေလာစီစစ်သုံးသပ်ရေးကော်မတီကိုဖွဲ့စည်းခဲ့ကြောင်းဒါပေမဲ့လည်းမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စာချုပ်ပါအချက်တွေနဲ့ကော်မတီရဲ့တင်ပြချက်တွေကိုပြည်သူတွေအနေနဲ့သိမသိတဲ့အကြောင်းကိုဦးတူးခေါင်ကပြောပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတနိုင်ငံလုံးကသဘောထားဆန္ဒတွေကိုအတည်ပြုထောက်ခံချက်ရယူပြီးနိုင်ငံတော်သမ္မတစီကိုတင်ပြသွားမယ်လို့လည်းဆက်ပြောပါတယ
်။အဓိကကဒီမြေဆုံရဲ့ကာလစီမံကိန်းမှာလုံးဝရပ်ဆိုင်ဖို့ရည်ပြီးတော့ဒီရဲ့နေနေကုစုတာကိုဝါလုံးချင်းနေထိုင်ရည်ပြီးတော့ဒီဒေသခံတွေရဲ့သဘောထားဆန္ဒမပါဘဲနဲ့ဒီစီမံကိန်းမဆိုကျွန်တော်တို့ကလက်ခံမှာမဟုတ်ဘူးဆိုတဲ့ဟာကိုကျွန်တော်တို့ကအဓိကထားမှာပေါ့နော်ဒီသဘောထားကိုဒီတနိုင်ငံလုံးအတိုင်းအတာနဲ့သဘောထားဆန္ဒတွေကိုအကုန်လုံးဟိုရယူပြီးတော့ဒီဟို statement တခုအနေနဲ့ထုတ်မယ်ပြီးတော့ဒီနိုင်ငံလုံးမှာရှိတဲ့ကိုယ်စီနော်ပြည်သူလူထု endorsement လုပ်ပြီးတော့ဒီဟာနဲ့ပူးကျွေးပြီးတော့နိုင်ငံတော်တာမတချင်တော့စတင်ဖို့အစီအစဉ်ရှိပါတယ
်ပြီးခဲ့တဲ့လပိုင်းတွေကတော့မြေဆုံစီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်ကုမ္ပဏီဘက်ကဒေသခံပြည်သူတွေကိုရှင်းလင်းတာတွေကူညီထောက်ပံ့တာတွေရှိလာကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကတရုတ်နိုင်ငံကမြေကျင်းသုံးသွယ်စီမံကိန်းကိုလေလာဖို့ဖိတ်ကြားရမှာမြေဆုံစီမံကိန်းတည်ဆောက်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကရှင်းလင်းခဲ့တယ်လို့ပြောပါတယ်ဒီလိုရှင်းလင်းရမှာတရုတ်နိုင်ငံကမြေဆုံစီမံကိန်းအတွက်ဒေါ်လာငွေတန်း600လောက်ရင်းနှီးထားပြီးဖြစ်ကြောင်းမြန်မာအစိုးရအနေနဲ့မြေဆုံစီမံကိန်းကိုရပ်ဆိုင်ထားရင်ဒီကုန်ကျငွေအတွက်တစ်နှစ်ကိုအတိုးငွေဒေါ်လာတန်း90ပေးဖို့ပြောခဲ့တယ်လို့ဆိုပါတယ်ဧရာဝတီမြစ်ဆုံဟာကချင်မျိုးသားတွေရဲ့တဘာဝယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တယ်လို့စီမံကိန်းတည်ဆောက်မဲ့နေရာဟာသခိုင်းပြည့်ွေကျော်နဲ့နှိဆက်နေပြီးငလျင်လှုပ်ခတ်လို့စေကျိုးပေါက်ရင်ဧရာဝတီမြစ်အောက်ပိုင်းမှာစိုးကျိုးတက်ရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကသတိပေးပြောဆိုထားပါတယ်တရုတ်ကုမ္ပဏီတွေဘက်ကတော့မြေဆုံစီမံကိန်းကိုပြန်ဆဖို့တရုတ်မြန်မာယင်းနှိမ့်ညွတ်မှုမြင့်တင်ရေးဆွေးနွေးပွဲတွေမှာမကြာခဏဆိုသလိုဆွေးနွေးတောင်းဆိုလေးရှိပါတယ်ခင်ဗျာ
အယောရီမြေဆုံစီမံကိန်းလုံးဝရပ်ဆိုင်မှုဒေသခံတွေကသမရအထိတင်ပြရေးစီစဉ်နေကြတဲ့အကြောင်းကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA American တန်ကနေအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးဦးမှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ကျွန်မရှင်နှကြပါစေ view American တံမြန်မာပိုင်းက2018ခုအောက်တိုဘာလ2ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 3040 48အပြင် line lambda meter 190 kHz 1505တို့ကနေတိုးချက်ထုတ်လွှင့်ပေးနေသလို VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြမယ်ထဲမှာဆိုရင
်ဒီဘက်ကမြန်မာဒီဘက်ကအဲ့ဒီဟာကိုသိမဝင်စားတာလားနားမလည်တာလားအရင်ဆိုရလဲမလို့ဒီဆိုရလဲမလို့တော့အခုချိန်ထိအမေရိကန်ဘန်ကာဆိုတွေကမြန်မာပြည်ကိုပတ်စံတွဲရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်မြန်မာပြည်ကပတ်စံဝင်လာတဲ့
အဲ့ဒါကတော့မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြုပ်နှံမှုတွေထင်သလောက်ဝင်မလာရပဲဖြစ်နေတဲ့အကြောင်းရင်းတွေကိုစီးပွားရေးကဏ္ဍမှာမကြခင်အပြည့်စုံနားဆင်ကြပါမယ်လောစင်မှာတော့ဒီနိုင်ငံတကာသတင်းမီဒီယာတွေထဲမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်။ရိုဟင်ညာမွတ်စလင်တွေကိုနှိမ်နှင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကို ICC နိုင်ငံတကာပြစ်မှုခွန်ရုံးကနေအရေးယူနိုင်ရေးတိကျလွတ်လပ်တဲ့အဖွဲ့တစ်ခုဖွဲ့ပြီးလှုပ်ဆောင်သွားဖို့စီစဉ်နေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာရှေ့နေတူဦးဖြစ်တဲ့ Polina Levina Manet ရေးသားထားတဲ့ဆောင်းပါးကိုအီဂျီလို့ခေါ်တဲ့နိုင်ငံတကာဥပဒေဆိုင်ရာဥရောပဂျာနယ်ရဲ့ blog စာမျက်နှာမှာအော်တိုဘလာတရနေ့မှာဖော်ပြထားတာတွေ့ရပါတယ်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိမရှိဆိုတာကိုသိနိုင်အောင်တက်သေးထောက်ထားချက်လက်တွေကိုကောက်ယူစုဆောင်ပြီးထိမ့်သိမ့်ပြုစုရေးတိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖွဲ့ပြီးတော့လှုပ်ဆောင်မှုကုလသမဂ္ဂလူခွင့်ရေးကောင်စီမှပြီးခဲ့တဲ့ပတ်တုန်းကပဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်နိုင်ငံတကာကလှုပ်ဆောင်မဲ့အခုလိုအဖွဲ့အစည်းရဲ့အားထုတ်မှုကြောင့်မြန်မာစီးရီးယားနဲ့ယီမင်လိုနိုင်ငံတွေမှာစစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်သူတွေအတွက်တရားစီရင်မှုဖြစ်ပေါ်လာနိုင်ပါလိမ့်မယ်ဒီလိုတီးခြားလွတ်လပ်တဲ့မတန်းပြုစုရေးအဖွဲ့တစ်ခုဟာဆိုးရွားရက်ဆက်တဲ့ပြစ်မှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပြီးတော့ဖော်ထုတ်နိုင်ဖို့နိုင်ငံတကာအစ်မရောနိုင်ငံတွင်းအစ်မပါလိုအပ်နေတာပါဒီလိုအဖွဲ့အစည်းပေါ်ပေါက်ပြီးလှုပ်ဆောင်မှုတွေထိထိရောက်ရောက်ရှိလာနိုင်ရေးမှာနိုင်ငံတွင်းကတရားစီရင်ပိုင်ခွင့်ရှိတဲ့အဖွဲ့အစည်းတွေလူလူခြေပြုအဖွဲ့အစည်းတွေနဲ့နိုင်ငံတကာကလှုပ်ဆောင်သူတွေပါတက်တက်ကြွကြွဝိုင်းပြီးတော့ဆောင်ရွက်ဖို့လိုပါတယ်နိုင်ငံတကာအဆင့်ပြစ်မှုကျူးလွန်ထားတဲ့သူတွေကိုအေးမယူပဲလွတ်ထားတဲ့ကိစ္စတွေကိုတိုက်ဖျက်ရေးမဟာဗျူဟာချပြီးတော့ဆောင်ရွက်နိုင်အောင်အခုလိုမျိုးတီးကြလွတ်လပ်ပြီးတော့တရားဝင်မှတ်တမ်းကောက်ယူစုဆောင်မဲ့အဖွဲ့ကအရေးကြီးလိုအပ်နေတာပါလို့ Polina Manet ရဲ့ဆောင်းပါးမှာဖော်ပြထားပါတယ
်သူရဲကောင်းအဆင့်ကနေအပေကံအဆင့်ရောက်သွားတဲ့ဒေါအောင်ဆန်းစုကြည်နဲ့မြန်မာပြည်ရဲ့မျှော်လင့်ချက်များဆိုတဲ့ကောင်းစဉ်နဲ့ Richard C. Paddock ရေးသားတဲ့ဆောင်းပါးကို The New York Times သတင်းစာမှာစက်တင်ဘာလ30ရက်နေ့ကဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ခွဲကာလဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအာဏာရလာတဲ့အချိန်တုန်းကမြန်မာပြည်ကိုကဘာကမျှော်လင့်ချက်တွေတော်တော်ထားခဲ့တာပါ။နှစ်နှစ်ခွဲကာလအတွင်းအပြောင်းလဲတွေတော်တော်များခဲ့ပါတယ်။စစ်တပ်ရဲ့အုပ်ချုပ်မှုကိုအာခံဆန့်ကျင်သူအဖြစ်ဂုဏ်ပြုခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရေးမှာဘာမှမတက်နိုင်တဲ့သူသတင်းလွတ်လပ်ခွင့်ရဲ့ရန်သူဖြစ်နေပါပြီ NLD အစိုးရရဲ့တက်တန်းတဝက်လောက်မှာပဲမြန်မာနိုင်ငံဟာအစွန့်ပယ်ခံနိုင်ငံဘဝကိုနောက်တစ်ချိန်ပြန်ရောက်တော့မယ် NDA ကြုံနေရပါပြီအစိုးရကဒီအတိုင်းဆက်သွားမယ်ဆိုရင်ဒီမိုကရေစီဘယ်တော့မှမရနိုင်ဘူးဆီယာနာရှင်အုပ်ချုပ်တဲ့ဘဝကိုပြန်ရောက်နိုင်မယ်လို့လက်ရှိ NLD အစိုးရလက်ထက်မှာ16လအချခံခဲ့ရတဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူကြပြစီယာမောင်ဆောင်ခါကပြောပါတယ်ဒေါ်ဆန်းစုကြည်နဲ့စစ်တပ်နီးစပ်မှုအပေါ်မှာဒေါ်စုကိုထောက်ခံခဲ့သူတွေအတွင်စိုးရိမ်မှုတွေလည်းရှိလာနေပါတယ်သတင်းမီဒီယာတွေနဲ့တွေ့ဆုံမေးမြန်းတာဆက်သွယ်မေးမြန်းတာတွေကိုလည်းဒေါ်ဆန်းစုကြည်ကအရင်ကလိုအလွယ်တကူလက်မခံတော့ပါဘူးNLD အစိုးရအနေနဲ့လွှတ်တော်အတွင်းမှာဥပဒေဟောင်းတွေပယ်ဖျက်ပြီးအသစ်တွေနဲ့အစားထိုးပြဋ္ဌာန်းနိုင်တယ်ဆိုပေမဲ့ အနေချင်းပဲလှုပ်တာတွေ့ရတယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူလွှတ်တော်အမန်ဟောင်းဒေါ်ညိုညိုသင်းကပြောပါရယ် NLD အစိုးရအနေနဲ့အရင်စစ်အစိုးရတွေလက်ထက်ကပြဋ္ဌာန်းခဲ့တဲ့ဒါမှမဟုတ်အင်္ဂလိပ်ခေတ်ကတည်းကပြဋ္ဌာန်းခဲ့တဲ့ပြည်သူတွေအပေါ်ဖိနှိပ်ချုပ်ချယ်တဲ့ယာနဲ့ချီတဲ့ဥပဒေပုံမှန်တွေကိုမဖြတ်သိမ်းပဲဖြစ်နေတယ်လို့လည်းဒေါ်ညိုညိုသင်းကဆိုပါရယ်မြန်မာနိုင်ငံဟာအရင်စစ်အာဏာရှင်ကာလတုန်းကလိုနိုင်ငံတကာရဲ့ဖယ်ကျင်မှုကိုခံရမယ်လမ်းကိုဥတီနေမဲ့အရေးကိုလည်းမြမအရေးလေးလာသူတွေနဲ့တချို့အရာရှိတွေကစိုးရိမ်နေကြပါတယ်။ NLD အစိုးရကြုံနေရတဲ့ဖိအားတွေကအရင်စစ်အစိုးရလက်ထက်ကထက်တောင်စိုးနေတယ်လို့ဒေါက်ဆန်းစုကြည်ရဲ့အကြံပေးပုဂ္ဂိုလ်ဟောင်းတဦးဖြစ်တဲ့ဦးဝင်းထိန်ကပြောပါတယ်။အရင်စစ်အစိုးရလက်ထက်မှာတုန်းကတရုတ်နဲ့ရုရှားကစစ်အစိုးရကိုအကာအကွယ်ပေးခဲ့တယ်။အခု NLD အစိုးရကိုလည်းဒီနိုင်ငံကပဲအကာအကွယ်ပေးနေတယ်လို့ဦးဝင်းထိန်ကပြောတဲ့အကြောင်း Richard C. Paddock ရဲ့ဆောင်းပါးကို The New York Times သတင်းစာမှာဖော်ပြထားပါတယ်ရှင
်။မြန်မာနိုင်ငံကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင်းအရအရေးယူကင်တွယ်နိုင်ဖို့တပ်သေးမှတ်တမ်းပြုစုရေးအဖွဲ့ဖွဲ့ရေးကုလသမဂ္ဂလူညွေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီ။ဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘလောက်ထိအတိမ်နဲ့ရှိလဲလူခွင့်ရေးကောင်စီရဲ့ဒီခြေလှမ်းဟာမြန်မာနိုင်ငံပေါ်ဘလောက်ထိထိထိရောက်ကင်တွယ်နိုင်မလဲဆိုတာကိုတော့လာမယ့်အင်ကာနေညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးမှာပါ။ပေါင်းဝင်ဆွေးနွေးလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင် VOE ရဲ့တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE ကိုကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်လျှောက်ပါပြီ။ American Idiom 3 လုံးတွေကိုဒေါ်လာတန်းကစီစဉ်တင်ဆက်ပေးနေပါတယ်။
မစ္စဝီတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအပြင်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ္စဝီ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
Now ta na sin chi ja ya aw.
Let me foot the bill for this.
De be ga ro jma pi pya si su da be phit par de. Di niya ma foot foot ga kriya a ni ne tong tha da phit pi bans ga de be ga ro site thau pi de tbo be phit par de. Tatya de myu pyo nai da ga ro
Let me. It's my treat.
Now ta na sin chi ja ya aw.
Let me. It's my treat.
De be ga ro ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာမွေးတာလက်ဆောင်ပေးတာစသဖြင့်ကိုညှိနှွန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြဂျေဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ခေါက်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘေးကလာတယ်လေ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနိုင်ပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူစင်ကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါလေဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျို နဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာအတွက်ကိုပေးကြီးဆိုတဲ့သဘောရောက်ပါတယ်။သောရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်။အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
Pick up the tab.
နောက်တစ်မျိုးက
Foot the bill.
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
It's my treat.
ကိုစားတာကိုကိုပေးကြီးဆိုရင်နော
် Dutch treat.
နောက်တစ်မျိုးပြောနိုင်တာက
Go Dutch.
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။တော်လာလာတန်ရဲ့ဒီအမေရိကန် idiom အသုံးနှုန်းသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားမှာပါ။မြန်မာနိုင်ငံမှာအထူးသဖြင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကယင်းနှိမ့်ညံ့မှုတွေထင်သလောက်မရတာအရင်းခံအချက်၃ချက်ရှိတယ်လို့ပြည်ပစီးပွားရေးလုပ်ငန်းတွေကိုဥပဒေရေးရာဝန်ဆောင်မှုပေးတဲ့ကုမ္ပဏီပူရက်တီထောင်ခဲ့သူဥပဒေပညာရှင်တူကပြောပါတယ်၃ချောက်ထောက်ခုံလို့သူတင်စားပြောဆိုထားတဲ့အဲ့ဒီအရင်းခံအချက်၃ချက်ကဘာတွေလဲဒီ HRMR ဥပဒေအကျိုးဆောင်ကုမ္ပဏီကိုပူးရဲတည်ထောင်ပြီးတော့မြန်မာနိုင်ငံမှာ9နှစ်ကြာရုံးငန်းဖွင့်လှုပ်ဆောင်ခဲ့တဲ့နောက်မကြာခင်တုန်းကပဲမြန်မာပြည်ရုံးကိုပိတ်လိုက်တဲ့ HRMR ကုမ္ပဏီရဲ့ပြည်ပဥပဒေပညာရှင် Eric Rose ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးစီစဉ်မှာကိုချကျော်သိန်းပြောပြပါလိမ့်မယ်
မနက်ငယ်ရဲ့ကဏ္ဍအသီးသီးကိုဖွင့်လှစ်ပြီးပြုပြင်ပြောင်းလဲရေးတွေလှုပ်လာပြီးတဲ့နောက်စီးပွားရေးဘက်မှာလည်းဒီပရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးမြင့်မြင့်မာမာရှိခဲ့တာပါ။ဒါပေမဲ့လည်း2012ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကနေအခု2018ခုနှစ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တည်ဒီပရင်းနှီးမြှုပ်နှံမှုကထင်သလောက်ဝင်မလာပါဘူး။မြန်မာနိုင်ငံပြည်လဲတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ဒီပရင်းနှီးမြှုပ်နှံမှုတွေဘာကြောင့်များထင်သလောက်ဝင်မလာတာပါလဲ။ဘာတွေများမှားယွင်းခဲ့မှားယွင်းနေပါသလဲ။မစ္စတာအဲရီရိုးစ်ကတော့ဒီခြေနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရေးပါတယ်လို့ဆိုပါတယ်။သူပြောတဲ့ခြေထောက်၃ချောင်းကတော့၁ American Patriot Act အခန်း3-2မှာပါတဲ့ပြဋ္ဌာန်းချက်တွေအရငွေကြေးလွှဲပြောင်းမှုဆိုင်ရာအခက်အခဲ၂လက်ရှိရခိုင်ပြည်ပခအခြေအနေနဲ့၃အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်ပထမတစ်ခုဖြစ်တဲ့ American စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှိမ့်ညွတ်မှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီး Mr. Rose ရှင်းပြတာက
The more pervasive sanctions however were imposed on the section 311 and 312 of the
USA Patriot Act ကအခန်း311နဲ့312မှာ American ဘဏ္ဍာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လောက်ကင်နေတဲ့ပြပဘန္နာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလို့ငွေကြေးအလွှဲအပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လှုပ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေဆဲရှိပါတယ်။အရင်ကဒဏ်ခအရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥဘာမကရုပ်သိမ်းပေးခဲ့ပေမဲ့လည်းဒီပြဋ္ဌာန်းချက်တွေကတော့ရှိနေဆဲပဲဖြစ်ပါတယ်
။တကယ်ကတော့ဒီငွေအလွှဲအပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဘဏ်လုပ်ငန်းတွေကလှုပ်ဖို့တွန့်ဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆိုရတာဝန်ရှိသူတွေအမေရိကန်ဘက်ကသဆိုင်ရာဌာနတွေအမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လည်သွားနိုင်ခဲ့မယ့်ကိစ္စပါအဲဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့ HRMR ကုမ္ပဏီစပီတီထောင်ချိန်ကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းလျံကရှင်းပြပါဗျာ
လုံးဝပိတ်ထားတာမဟုတ်ဘူးဒါပေမဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာတန်းနေချီပြီးရှိတယ်။အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Asset Control နဲ့ Treasury နဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့အစိုးရကဒီ sanction ကိုတလောက်ထိလျှော့ထားတယ်။အဲ့တော့ခင်ဗျားတို့ဒီ OFAC ကနေဒါကိုခိုင်ထားတဲ့ဟာတော့ရှိတယ်။ဒါပေမဲ့ဒီဟာ fund ပြောင်းတာလွှဲတာခင်ဗျားတို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာကိုဒီအစိုးရဖက်ကကမ္ဘာကထားပြုလို့လုပ်ပြီးနိုင်ဒီအဲ့ဒီကိစ္စကထရိတ်ကန်တစ်ခုကတောင်းတစ်ခုကပြုတ်ပြီးတာအစိုးရကအဲ့ဒါကိုအရင်ဆိုရတော့ကလည်းကျွန်တော်ပြောတယ်လူကြီးတွေကဒါလုပ်ပြီးပါလုပ်ပြီးပါကျွန်တော်တို့ဟိုဖက်အတန်းတန်းဖက်ကကမ္ဘာကထားပြုပြီးခေါ်ရတာလွယ်တယ်ဒါပေမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုစိတ်မဝင်စားတာလားနားမလည်တာလားအရင်ဆိုရလည်းမလုပ်ဒီဆိုရလည်းမလုပ်တော့အခုချိန်ထိ American Bankers တွေက မြန်မာပြည်ကိုပတ်စံတွဲရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်မြန်မာပြည်ကပတ်စံဝင်လာတဲ့သူတို့လက်ခံရင်အမေရိကန်ဥပဒေကျွန်တော်ချိုးဖောက်ရဲဆိုတော့နားလည်မှုရှိတယ
်ဒုတိယအခြေအနေကတော့မငြိမ်းသေးတဲ့ရခိုင်ပြည်နယ်ပြည်ပခအခြေအနေပါအမေရိကန်စီးပွားရေးလုပ်ငန်းတွေဆိုတာကအစုရှယ်ယာလုပ်ငန်းတွေဖြစ်ပြီးဒီအစုရှယ်ယာရှင်တွေရဲ့အခန်းကဏ္ဍကသိအရေးပါပါတယ်ပြည်ပနိုင်ငံတစ်ခုခုမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အဲ့ဒီနိုင်ငံမှာနိုင်ငံတကာကဝေဖန်ပြောဆိုနေတဲ့မငြိမ်မသက်အခြေအနေတစ်ခုခုရှိနေတဲ့ဆိုရင်ဒီအပေါ်မှာအစုရှယ်ယာရှင်တွေကဘယ်လိုသဘောထားသလဲဆိုတာကိုထည့်တွက်ရပါတယ်အခုရခိုင်ပြည်နယ်အခြေအနေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေလီလီယူရှုထဲ့မတွေ့ဖဲထားလို့မရတဲ့အခြေအနေမှာရောက်နေတာကမြန်မာနိုင်ငံမှာသူတို့တွေဘာကြောင့်ရင်းနှီးမြှုပ်နှံမှုလာမလို့တလဲဆိုတာကိုတနည်းတစ်ပုံအဖြေပေးနေပါတယ
် It's a reputational riskAnd I'm not going to comment on what the Tarmado may have done, what ARSA may have done. The result is that more than 3,000 people in the world
are going to be able to do it. We are going to be able to do it.ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုကြီးမားတဲ့ကိစ္စပါဒါပေမဲ့နိုင်ငံသားကွန်မြူနတီအတွက်ကတော့ဒါဟာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းပိုင်းကိုရင်းရတဲ့တကယ်ပြဿနာကြီးဖြစ်နေပါတယ
်နောက်ဆုံးတစ်ချက်ဖြစ်တဲ့ပြည်တွင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်တာမှာတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရအပေါ်မျှော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာကနေအခုအစိုးရသက်တမ်းနှစ်နှစ်ရှိလာချိန်အထိတိတိတတပြောင်းလဲမလာသေးတာကိုမစ္စတာရိုးစ်ကထောက်ပြပါတယ်လက်တွေ့မှာတော့အဲ့ဒီမျောလင်းချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတတီရောက်ရောက်ချမှတ်အကောင့်ထဲပေါ်တာအခုအချိန်ထိမရှိသေးဘူးလို့သူကထောက်ပြပါတယ်ဒါပေမဲ့လည်းလုံးမယ်ဆိုရင်တော့လုံးဖို့အချိန်ကြံသေးတယ်လို့ဆိုပါတယ
် is totally within the control of the Myanmar government they have 3 years left in their mandateIt is entirely dependent upon them to look at the
ဒီကိစ္စကမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာလုံးဝရှိနေတာပါသူတို့မှာလုတ်ပိုင်ခွင့်၃နှစ်ကျန်မာသေးတယ်အာဏာရှင်စနစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်မြင်ချမှတ်အကောင့်ထည့်ဖို့တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ဘုံမှာလည်းလုံးဝမူတည်ပါတယ်ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအရှေ့ဥရောပနိုင်ငံတွေမှာလုတ်ခဲ့တာတွေကိုကြည့်နိုင်ပါတယ်ကိုကိုရင်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ပဲနမူနာယူပြီးတော့လုပ်လို့ရတဲ့ကိစ္စတွေပ
ါဒီအခြေအနေ၃ရက်ကိုထီထီရောက်ရောက်နဲ့အောင်းအောင်မြင်မြင်ဂိုင်းတွယ်ဖြည့်ရှင်းလှုပ်ဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လဲမစ္စတာရော့စ်ကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နေပယ်တီးတီးမှာတက်သည့်နားလေကျွမ်းကျင်ပြီးနိုင်ငံကိုလဲချစ်ကြတဲ့ပါတီဆွဲမရှိတဲ့ပြောတတ်တတ်မဟုတ်ပဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖာသာတည်နာလေတဲ့ဒီပါရောက်မြမနွယ်ဘွားတွေကိုပြန်ခေါ်ယူပြီးမြမကျွမ်းကျင်သူတွေပါဝင်တဲ့မြမအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါခင်ဗျာ
အခုတစ်ခါတူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်လျှောက်ပါပြီအမေရိကန်ပြည်တော်စုကိုရွှေ့ပြောင်းခြေချနေသူတွေကသူတို့လက်ရှိနေထိုင်နေတဲ့နေရာကိုမိခင်နေရရင်နာမည်အစွဲပြုပြီးတော့မှဲ့ခေါ်ကြတဲ့အကြောင်းနဲ့ရိုးရရင်ကျေးမှုတွေကိုလည်းဆက်ပြီးတော့ထိမ့်သိမ်းထားကြတဲ့အကြောင်းကိုအောင်အောင်ကပြောပြပါလိမ့်မယ်
အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ကအယ်လန်မီတာခရင်ဟာအခုဆိုရင်အာဖဂန်အမေရိကန်နေအများပြအခြေဆက်ရဒေသတစ်ခုဖြစ်လာနေပါပြီ။အာဖဂန်ရေစုဝေးရာဆန်ဖရန်စစ္စကိုမြို့နားကလစ်တယ်ကာဘူးအကြောင်းဆက်တင်ပြပေးပါမယ San Francisco Bay Area ကဖရီးမောင့်မြို့လေးမှာဆိုရင်အာဖဂန်နစ္စတန်ကရွှေပြောင်းအခြေချသူအတော်များများနေထိုင်ကြတာပါတောင်တန်းတွေဘေးနားမှာတည်ရှိတဲ့မြို့ကလေးဖြစ်တာကြောင့်လဲ1980-80ခုနှစ်တွေကဖြစ်ပွားခဲ့တဲ့အာဖဂန်ဆိုဗီယက်စစ်ပွဲကနေထွက်ပြေးတိမ်းရှောင်လာသူတွေအဖို့မိခင်မျိုးအာဖဂန်ကိုအမတ်ရစေတာပါဒီမြို့ကလေးမှာလာရောက်အခြေစိုက်ကြတဲ့အာဖဂန်တွေများလာတာနဲ့အမျှ ရိုးရာဇာတောက်ဆိုင်တွေစည်းဆိုင်တွေလည်းဖွင့်လာကြပြီးအခုခါမှာတော့ Little Kabu ရဲ့လို့ Afghan မျိုးတော်နာမည်ကိုဆွဲပြုပြီးဒေသခံတွေကခေါ်လာကြပါပြီ Hayward Mugan Hasib Alamkel ကတော့ဒီအရမနေရတာကန်ထူးတယ်လို့ထင်မှတ်နေသူပ
ါ This is a small little Kabul here
ဒီနေရာဟာ Fremont လမ်းပေါ်ကကဘူးမျိုးအသေးစားလေးပါအဝိထဲကစလို့ Afghan နဲ့ပတ်သက်တာအကုန်လုံးရပါတယ်
Fremont မျိုးမှာ Afghan စားတောက်ဆိုင်တွေလည်းရှိပါတယ်လက်ဆက်ပြီးတော့အရသာကောင်းတဲ့Afghan စားစာတွေလည်းရနိုင်တာပါစားသုံးသူ Brand Heller ကတော့ဒီဆိုင်ကအကောင်းဆုံးလို့ဆိုပါတယ
် I like the chicken the best
စားတောက်ကြိတ်ပါတယ်တခြားနေရာတွေမှာတဲ့ဒီဆိုင်ကစားတောက်ကိုအကျိုက်ဆုံးပ
ါ Afghan စားတောက်ဆိုင်မှာလာရောက်စားတောက်သူတွေအတွက်တော့အစားအစာအပြင် Afghan ရဲ့သမိုင်းကြောင်းနဲ့ယဉ်ကျေးမှုကိုလည်းစိတ်ဝင်စားစရာတွေတွေ့ကြတာပါ Melissa Lai က
I think food is a great way to learn about other people's
cultures. Sa taw ka ni thru ye yin chin mu de le ko le la chi twe kwin ya ba de. Sa taw sai ne win la de so yin ko chee kha ga chat pyou ni ri atai chat tha da ri ko sa ji mi ba de.
Fremont lamma ji de shao ka zee sai ni ma Afghan yin chin mu le wet da za ri a wet the ri ne tacha yin chin mu ne patat da ri ko we lo ya ba de. My one zee sai ma so yin le Afghan paw mouk barbary ko we lo ya ba de. Kaula El Khaisi ga ro di paw mouk ko sa lai ya yin Afghan ma mya la tin mi de lo so wa de.
We always buy this spread.
ဒီပေါင်မုံကိုကြိုက်တော့အမဲဝယ်ပါတယ်။ပေါင်မုံစားရရင်အာဖဂန်နစ္စတန်ကိုပြန်ရောက်သွားသလိုပါပဲ။ဒီပေါင်မုံမျိုးဗမာမှာမရနိုင်ပါဘူး
။ကယ်လီဖိုးနီးယားကိုရောက်ရှိလာပြီးတဲ့နောက်တချို့တွေကလည်းရေကြီးရာမျက်နှာရာပြောင်းရွှေ့ကြပြန်ပါတယ်။ဒါပေမဲ့လည်းတချို့ကတော့ကိုယ့်ရဲ့ဒေသအဖြစ်သတ်မှတ်ပြီးတော့ကာလကြာရှည်နေထိုင်လာကြတာပါ။စားတော့ဆိုင်ပိုင်ရှင် Aziz Omar က
I never gave up
ဒီနေရာမှာနေလာတာနှစ်အစိတ်ရှိပါပြီ။အာဖဂန်အလံကိုတော်မှထောင်ထားပါတယ
်တောင်တန်းဘေးနားကဖရီမောက်မျိုးလေးကနေခွဲခွာရမှာဟာအာဖဂန်နစ္စတန်ကိုခွဲခွာရတာမျိုးလို့လဲခံစားမိတာကြောင့်ဘယ်ကောင်မှသွားမှာမဟုတ်ဘူးလို့လဲသူတို့ကပြောကြပါတယ်ခင်ဗျာဒိုမီနိုကစားရင်နိုင်ငံရေးအကြောင်းဆွေးနွေးနေကြတဲ့တက်ကြီးရွယ်အိုတွေစေပင်လိတ်ခုံလုပ်သားတွေဒါမှမဟုတ်နိုင်ငံရေးအကြောင်းပြောဆိုနေကြတဲ့ပြည်ပရောက်ကျူးပါနိုင်ငံသားတွေကိုဖလော်ရီဒါပြည်နယ်မိုင်ယာမီက Little Havana လို့ခေါ်တဲ့နေရာမှာတွေ့ကြရမှာပါ။ထမင်းတွေစေပင်လိတ်တွေကော်ဖီအစားအစာเซลซาကနေဒိုမီနိုကစားနေတာတွေကိုတွေ့တာကြောင့်လက်တင်အမေရိကနိုင်ငံတစ်ခုကိုရောက်နေသလားလို့ထင်မှတ်မှားစရာရှိပေမဲ့မဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့က Little Havana လို့ခေါ်တဲ့အရက်မှာပါအဲ့ဒီနေရာကဆယ်လီအိုချိုရှစ်လမ်းမကတော့အဝေးရောက်ကျူးဘားနိုင်ငံသားတွေရဲ့အလွမ်းဖြေစရာကျူးဘားနိုင်ငံငယ်လေးဖြစ်ပါတယ်ကျူးဘန်သုတေသနအင်စတီကျူကဂျော့ချ်ဒူနီက
And then in 1959 this is a very large number of
people. I got tetapi လုံးနဲ့လည်းမဝေးပဲသွားရေးလာရေးလည်းလွယ်တဲ့အတွက်1959ကစလို့ကျူဘာဒုက္ခသည်အများပြဒီနေရာကိုစပြီးခြေချလာတာပါမြို့လေကောင်းနဲ့နေတဲ့ရှစ်လန်းတစ်ချောင်းမှာအဓိကထားပြောင်းရွှေ့လာတဲ့အတွက်လည်းဒီနေရာ Little Havana ရဲ့ချက်ချက်ချတဲ့နေရာဖြစ်လာပါတယ
်ကမ္ဘာလူကြိုက်အများဆုံးကျူဘာစားတောက်ဆိုင်လို့အတော်များများကအတိအမဲ့ပြုထားတဲ့ Versailles စားတောက်ဆိုင်ဟာဆိုရင်လည်း Little Havana မှာရှိနေတာပါဒီစားတောက်ဆိုင်ပိုင်ရှင် Philip Volsa မိဘနှစ်ပါးနဲ့အတူမိုင်ယာမီကိုငယ်စဉ်ချိန်တည်းကရောက်ရှိခဲ့တာဖြစ်ပြီး1980ခုနှစ်ကစလို့ဖခင်နဲ့အတူစားတောက်ဆိုင်လုပ်ငန်းကိုစတင်ခဲ့တာ
ပါ This is Cuban coffee
window မိုင်ယာမီမှာတော့ Versailles ဟာအကောင်းဆုံး coffee ဆိုင်ပါဗျာ
ကျူဘာအမေရိကန်နေရာဒီဆိုင်ကိုလာပြီးကော်ဖီတောင်းရင်အားကစားကစားလို့နိုင်ငံတကာအရေးခင်းတွေအထိပြောဆိုဆွေးနွေးကြပါတယ်။ဒါပြင်နိုင်ငံရေးသမားတွေသတင်းတောက်တွေနဲ့အမေရိကန်ရောက်ကျူဘာမျိုးဆက်သစ်လူငယ်တွေဟာရေမြေသစ်မှာအခြေချနေရသူတွေအကြောင်းပြောဆိုဆွေးနွေးနိုင်ဖို့ဒီနေရာကိုလာရောက်လေ့ရှိပါတယ
်။
ဒီနေရာဟာတယောက်နဲ့တယောက်တွေ့ဆုံမှုနေရာကောင်းတစ်ခုပါ။သမရတွေလည်းဒီမှာလာကော်ဖီတောက်ဖူးကြတယ်လေ။
စီဗင်းလိတ်ဟာလည်းကျူဘာယဉ်ကျေးမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးဂွာဒနာမီရာဟာနာမည်ကြီးစီဗင်းလိတ်ဆိုင်တစ်ဆိုင်ဖြစ်ပါတယ်။ဆိုင်ကိုလာတဲ့သူတိုင်းကိုကျူဘာကော်ဖီနဲ့အက်ခံပြီးဒါဟာကျူဘာရဲ့ယဉ်ကျေးမှုဖြစ်တယ်လို့ဆိုင်မန်နေဂျာအီရစ်အိုတာရိုကပြောပါတယ်
။ Each cigar touches over 4000 hands.
ဝယ်ယူသုံးဆွဲသူတွေစီကိုမရောက်ခင်စီဗင်းလိတ်တွေကိုလူထောင်နဲ့ချီလုပ်ခဲ့တာပါ။သူစီမံထားတာလည်းဖြစ်ပြီးဒါဟာနေ့စဉ်နေထိုင်မှုဘဝထဲမှာမရှိမဖြစ်ပါ။စီဗင်းလိတ်ကိုမိညိအေးအေးဆေးထိုင်ပြီးကော်ဖီတစ်ခွက်နဲ့နေ့တစ်နေ့ကိုကြော်ဖြတ်ကြည့်လိုက်ပါ။
တကယ်တော့ကျူဘာနဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါဟာမိုင်းတရားကျော်သားဝေးတာကြောင့်ဖလော်ရီဒါမှာဆိုရင်ကျူဘာနယ်ပယ်အမေရိကန်များပြားအခြေဆက်ရာဒေသလည်းဖြစ်လာတာပါခင်ဗျာ အမေရိကန်ပြည်သူမှာအသက်65နှစ်ကျော်သူအရေးအတွက်ဟာလင်းလင်းမြန်းမြန်းတိုးလာနေပြီးအဲ့ဒီထဲကတချို့ဟာနိုင်ငံရဲ့ခြားမှာမွေးဖွားသူတွေဖြစ်ပါတယ်။ရွှေပြောင်းချေချာနေထိုင်သူအများပြားရှိတဲ့နယူးယောက်လူမျိုးမှာဆိုရင်လေတက္ကသိုလ်2020မှာ65နှစ်ကျော်တဲ့ဦးရေဟာအများဆုံးတိုးလာနိုင်တာကြောင့်ပြည်သူ့စောက်ရှောက်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံတွေ့လာနေပါတယ်။ဒေးဇီတက်ကြီးကရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရွယ်ဦးရီဟာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေကိုလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်။အမေရိကန်ပြည်အောင်စုကိုအခုနောက်ပိုင်းရွှေပြောင်းခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်ပြီးတော့တက်ကြီးရွယ်ဦးရီအဓိကတွေ့ကြုံရတဲ့စိန်ခေါ်မှုကတော့ဘာသာစကားပြဿနာပါ။ဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အရာအမင်က
အမီရာတ်ရှေ့
ဒီကိုဆက်ရောက်တော့ကအင်္ဂလိပ်လိုတလုံးမှမသိပါဘူး။အခုလည်းမတတ်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တနေ့ကိုဘယ်လိုဖြတ်တန်းရမလဲဆိုတာပ
ါလူများပြားနဲ့တွေ့ဆုံစကားပြောခွင့်မရပဲအထူးကြံချင်းဒီမျိုးကိုအခုလိုတက်ကြီးရွယ်ဦးရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်အထူးသဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မျိုးပြစင်တာရဲ့အကြီးတန်းသူတွေသည် Christian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because their grandchildren
မကြကနာဆိုသလိုပဲတက်ကြီးရွယ်ဦးတွေကအထူးကြံလေးရှိတာကိုတွေ့ရမှာပါသူတို့မိတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနှိစက်ကုန်ပါတယ်ဆိုတော့ဟိုတုန်းကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ
်ဒေးဇီတက်ကြီးကရာကိုတောင်အရှအသင်းအဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်ဦးတွေရင်ဆိုင်နေရတဲ့အထူးကြံမှုကိုရောပါအောင်အစီအစဉ်တွေဆောင်ရွက်ပေးပါတယ်အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေပါဝင်တက်ကြီးရွယ်ဦးတွေအနေနဲ့မိသားစုနဲ့နေနေအောင်လဲစီစဉ်ပေးပါတယ်အခုကမှာတော့ India Home ရဲ့ဆက်သွယ်ပေါင်းကူးပေးရေးအစီအစဉ်တွေကြောင့်ပျော်ရွှင်ရတယ်လို့ပြောပါတယ်ခင်ဗျာ
အဲ့ဒါတူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တံမြန်မာပိုင်းကအင်္ဂါနေ့မနက်ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါလေအခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကအင်းနီဂျန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေနဲ့ကုန်သွယ်ရေးစာချုပ်အသစ်တစ်ခုထုတ်ဆိုဖို့ရခဲ့တဲ့သဘောတူညီချက်ဟာကမ္ဘာပေါ်ကကုန်သွယ်ရေးသဘောတူညီချက်တွေထဲမှာအကြီးမားဆုံးနဲ့အကောင်းဆုံးသဘောတူညီချက်ဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့သူ့အဆိုအရအဖွဲ့ကပြောပါတယ်။အခုရခဲ့တဲ့သမိုင်းဝင်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနဲ့မြောက်အမေရိကတိုက်ထဲငွေနဲ့အလုပ်ကိုင်းတွေလှိမ့်ပြီးဝင်လာစေမယ်လို့သမ္မတထရမ့်ကကြိုတင်ဟောကိန်းထုတ်ခဲ့ပါတယ်။အိန္ဒိယနိုင်ငံထဲမှာရောက်ရှိနေကြတဲ့ရွန်ဂျာရီရဲ့ biometric လက်ပွဲအပါဝင်ကိုယ်ရေးချက်လက်တွေကိုကောက်ယူပြီးဘဝအစုအထံတင်ပြချဖို့အတွက်ပြည်내အားလုံးကိုညွှန်ကြားချက်ထုတ်ပြန်ထားကြောင်းအိန္ဒိယပြည်ထောင်ဝန်ကြီးရရှနတ်စင်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တင်ပြလာတဲ့အချက်လက်တွေကိုစုဆောင်းပြီးတဲ့နောက်မှာဘယ်လိုလှုပ်ဆောင်တင်လဲဆိုတာကိုမြန်မာအစုအနဲ့တန်တမာရေးလမ်းကြောင်းကနေဆွေးနွေးသွားမယ်လို့ဆိုပါတယ်။In January လတုန်းကဗုဒ္ဓဂါယအနီးမှာဘုံဖောက်ခွဲဖို့အတွက်ကြံစီခဲ့မှုနဲ့ဆက်နွယ်နေသူနှစ်ဦးကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးအရေးယူလိုက်ပြီးဖြစ်ပါတယ်။သူတို့တွေဟာမြန်မာနိုင်ငံတွင်းမှာကရိုဟင်ဂျာတွေနဲ့သွေးစည်းညီညွတ်ကြောင်းပြသတဲ့အနေနဲ့ရောအိန္ဒိယအစိုးရကိုဆန့်ကျင်တဲ့အနေနဲ့ပါဒီလိုဘုံဖောက်ခွဲဖို့အတွက်စီစဉ်ခဲ့တာလို့အိန္ဒိယအမျိုးသားထောက်လှမ်းရေးအဖွဲ့ကနေပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ16ရက်ကတိဘက်ဖုန်းတော်ကြီးဒလိုင်လာမဟောကြားမဲ့တရားနာဖို့အတွက်လူများစုဝေးနေကြတဲ့အချိန်ဗုဒ္ဓဂါယဇေဒီတော်နားကမိဖို့ကြောင့်တစ်ခုတည်းမှာပောက်ကွဲမှုအချိန်တိတ်မပြင်းလာတဲ့ဖောက်ခွဲပစ္စည်းတစ်ခုတွေ့ရှိခဲ့တာကြောင့်လူတွေရုံရင်းဆန်ခန့်နဲ့ထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒီဘုံဟာဖုန်းတော်ကြီးဒလိုင်လာမနဲ့ဘီယာဘီနဲ့အုပ်ချုပ်ရေးမှုတို့ဗုဒ္ဓဂါယဇေဒီတော်ဝင်းရဲတဲကိုရောက်လာချိန်မှာဖောက်ကွဲဖို့အတွက်စီစဉ်ထားတာလို့လည်းပြောပါတယ်မြန်မာနိုင်ငံကိုလာရောက်တဲ့ဂျပန်နဲ့တောင်ကိုရီးယားခီးသွားဧည့်သည်တွေအတွက်တစ်နှစ်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးသွားမှာဖြစ်ကြောင်းမြန်မာအစိုးရအကြေညာချက်ဟာမြန်မာနိုင်ငံတွင်နိုင်ငံခြားခီးသွားတွေပို့ပြီးလာရောက်စီဖို့ဆွဲဆောင်နိုင်မယ်လို့ဂျပန်သတင်းတွေမှာဖော်ပြပါတယ်။ဗီဇာကင်းလွတ်ခွင့်ထုတ်ပေးမဲ့လေဆိပ်တွေကတော့နေပြည်တော်ရန်ကုန်နဲ့မန္တလေးလေဆိပ်တွေဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်ဂိတ်၃ခုမှာလည်းရယူနိုင်မှာဖြစ်ကြောင်းဖော်ပြထားပါတယ်။အောက်တိုဘာလ၁ရက်နေ့ကစတင်တဲ့ဗီဇာကင်းလုပ်ခွင့်အစီအစဉ်မှာအကျုံးဝင်တဲ့နိုင်ငံတွေကတော့ဂျပန်၊တောင်ကိုရီးယားပြင်တရုတ်နိုင်ငံရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေဖြစ်တဲ့ဟောင်ကောင်နဲ့မကာအိုကခီးသွားဧည့်သည်တွေလည်းပါဝင်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာခဲ့တာဖြစ်ပါတယ်အခုမနေ့ပိုင်းစီစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ် VOA ရဲ့မနေ့ပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီ line dominator 3040 48နဲ့ line lambda 190ကနေပြီးတော့ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကြောင်းလွန်ပါ
This program has come to you from the Voice of America, Washington.